နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဓွန်ဆန်းစုကြည်ပေါ်မှာထောင်နဲ့ပြည်တံတွေချမှတ်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအထူးဆိုရင်ကြောင်းအင်ကာနေမှာပြောကြားလိုက်ပါတယ်။ဒါပြန်ဓွန်ဆန်းစုကြည်သမရဥဝင်းမြင့်တို့နဲ့အတူမြန်မာနိုင်ငံမှာမတရားဖမ်းခံရသူအလုံးကိုအ мян ပြန်ပြီးလွတ်ပေးဖို့တောင်းဆိုကြောင်းလည်းအတွင်းမှုချုပ်ယုံဒုတိယပြောခွင့်ရဖရန်ဟက်ကယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတကာလူ့ခွင့်ရေးကြီးညာချက်အဓိကချက်ကလူတိုင်းတရားဥပဒေရှေ့မှောက်ညီလူညီမျှခံစားခွင့်တရားမျှတမှုနဲ့လူမှုရှေ့မှောက်တရားစီရင်မှုခံယူခွင့်အပြင်လွတ်လပ်ပြီးမျှတတဲ့တရားရင်ဆိုင်ခွင့်တွေရှိဖို့ဖြစ်ပြီးကိုခုခံပိုင်ခွင့်အာမခံချက်အားလုံးရှိဖို့လိုအပ်ကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့အတိုင်ပင်ခံဒက်ရက်ရှိုလက်ကလည်းဒေါန်ဆန်းစုကြည်ပေါ်မှာထောင်နှံပြစ်ဒဏ်ချမှတ်မှုတွေပြင်းထန်စွာရှုံချသလိုဒေါန်ဆန်းစုကြည်နဲ့တကွနိုင်ငံချင်းသားအားလုံးအ мян ပြန်လွှတ်ပေးဖို့ပြန်မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့ပါစစ်ကောင်စီကိုတောင်းဆိုထားပါတယ်။ဒေါန်ဆန်းစုကြည်ပေါ်မှာတရားဆွဲဆိုထားတဲ့အမှုဒေသကနောက်ဆုံးကြံငါမှုတွေနေပြည်တော်တရားရုံးကတောက်ကြံနေမှာစုစုပေါင်း1900နှစ်ချမှတ်လိုက်တာပါ။ဒါကြောင့်ဒေါန်ဆန်းစုကြည်အမှုပေါင်း19မှုတွေစုစုပေါင်း33နှစ်ချခံထားရတာဖြစ်ပါတယ်။